ိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်မဲ့27ရာစုပင်လုံညီလာခံမှာနိုင်ငံရေးဆိုင်ရာအချက်အလက်တွေတင်ပြနိုင်ရေးတိုင်းနယ်ပြည်နယ်တွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ပြင်ဆင်နေတဲ့အချိန်တောင်ပိုင်းရှမ်းပြည်နယ်တမရော RCSS SSA ဒေသမှာတော့ဖေဖော်ဝါရီလကုန်ပိုင်းမှာရထားတဲ့ရှမ်းလူမျိုးအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မသေးကြသေးတဲ့အကြောင်း RCSS တာဝန်ရှိသူတွေကပြောပါတယ်ရှမ်းအဖွဲ့အစည်းတွေကတောင်ကြီးနယ်ပင်လုံမျိုးမှာရှမ်းလူမျိုးအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်တောင်းဆိုချက်ပေါ်တမရောကခွင့်မပြုခဲ့ဘူးလို့လည်းဆိုပါတယ်ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်ရှင်
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲအတွက်တမတော်ကနေခွင့်ပြုတဲ့နေရာမှာကျင်းပဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကနေအကြောင်းပြန်လာတာကြောင့်ရှမ်းပြည်နယ်သွင်းနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မသေးချာသေးဘူးလို့တောင်ပိုင်းရှမ်းပြည်တမတော် RCSS SSC ပြောခွေရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
ဒီတမတော်အစုဖွဲ့ကနေဒီပြည်ပေးထားတဲ့အတိုင်းသာစဉ်းစားကြပါဆိုပြီးတော့အဲ့လိုပြောလာပါတယ်အဲ့နေရာတွေမှာတော့ကျင်းပလို့မဖြစ်နိုင်တဲ့ဒေသဖြစ်ပါတယ်ဒါကြောင့်မို့တောင်ကြီးမြို့နဲ့ပင်လုံရှားတိမြို့တွေမှာကျွန်တော်တို့ကိုကျင်းပခွင့်ပြုပါဆိုပြီးတော့ထပ်မံတောင်းဆိုထားဆက်ပြပါတယ်အကယ်၍ခွင့်ပြုချက်တွေမရဘူးဆိုရင်တော့ကျွန်တော်တို့ကဘယ်နည်းပဲပုံမှန်ကျင်းပနိုင်မှာမဟုတ်တော့ဘူးဆိုတာတော့သိထားပါတယ်ခင်ဗျ
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးအတွက်ရှမ်းဖွဲ့စည်းတွေကနေတောင်ကြီးပင်လုံမြို့မှာကျင်းပခွင့်ပြုဖို့တောင်းဆိုခဲ့ပေမဲ့လည်းသမတော်စုဖွဲ့ကလည်းရှမ်းပြည်ရှေ့ပိုင်းဒေသမှာရှိတဲ့မိုင်းပန်မိုင်းတော့မိုင်းထမ်းမြို့တွေမှာဒါကျင်းပဖို့ခွင့်ပြုကြောင်း UPDJC ကစားနိုင်ငံတော်သမ္မတရုံးကနေဖေဖော်ဝါရီလ23ရက်စွဲနဲ့အကြောင်းကြားလာခဲ့တာပါအဲ့ဒီဆာမှာမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုသမတော်ကခွင့်ပြုတဲ့နေရာမှာဒါကျင်းပဖို့နဲ့သမတော်နဲ့ပဲညှိနှိုင်းဖို့သဘောထားမှတ်ချက်ပေးထားပါတယ်လက်ရှိသမတော်ကလည်းခွင့်ပြုထားတဲ့မိုင်းပန်မိုင်းတော့မိုင်းထမ်းမြို့တွေမှာတွာလာနေထိုင်ရေခက်ခဲရှိနေတဲ့အတွက်တောင်ကြီးနဲ့ပင်လုံမြို့တွေမှာကျင်းပခွင့်ပြုဖို့ထပ်မံတောင်းဆိုထားတယ်လို့ RCSS SSA ပြောခွေရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်ကျွန်တော်တို့မှာကျင်းပလို့မရနိုင်တဲ့အနေအထားတွေအများကြီးရှိပါတယ်ဥပမာမြို့ရဆင်းနယ်ရေးဆွေးနွေးပွဲကျင်းပတဲ့နေရာမှာကျွန်တော်တို့လူရေပေါင်း400 500လောက်ဖိကြပြီးတော့ဆွေးနွေးကြမယ်ဆိုရင်ပြီးသွားလာရေးနေထိုင်ရေးစားရေးထောက်ရေးကအစပေါ့နော်မဆောင်ရက်နဲ့နေတဲ့အနေအထားမျိုးရှိနေပါပါဒါလည်းဆိုတော့အဲ့ဒီဒေတာကိုလာကြည့်ကြပါသူတို့ကိုယ်တိုင်ရောက်ပူးတလားမတူအဲ့ဒါအတော့တောင်းနေပါပဲဥမာမုံထောမုံထားဆိုလူအခြေခြေအိမ်တော့မရှိတဲ့နေရာမျိုးမှာဖြစ်ပါတယ်ခင်ဗျဆိုတော့ထပ်မှပြီးတော့ကျွန်တော်တို့နိုင်ငံတော်အတိုင်ပင်ခံလဲဖြစ်ကျွန်တော်တို့ UPDJC ရဲ့ဥက္ကဋ္ဌဆိုလဲဖြစ်တဲ့တော်အောင်ဆန်းစုကြည်ထံကိုဒီတောင်ကြီးမြို့နဲ့ပင်လုံမြို့မှာကျွန်တော်တို့ကိုမြို့သားဖြစ်နိုင်ရေးဆွေးနွေးပွဲတွေကျင်းပခွင့်ပြုရေလိုကြောင်းထပ်မှပြီးတော့တောင်းဆိုထားဆဲဖြစ်ပါတယ
်ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနေဦးစီးကျင်းပသွားရမှာဖြစ်ပြီးတမတော်ရဲ့သဘောထားတစ်ခုတည်းတောင်းခံနေရတဲ့အပေါ်မဖြစ်သင့်ဘူးလို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်တွဲဖက်သွင်းမှုဆိုင်ကျော်ညို့ကပြောပါတယ်
အမှတ်ပေးတဲ့နေရာမှာပဲလှုပ်ရမှာလားဗျာဒီလုပ်ငန်းစဉ်တွေပေါ်မှာကျွန်တော်တို့လည်းပါဝင်ပတ်သက်နေတာပဲပြည်တော်စုငြိမ်းချမ်းရေးညီလာခံရအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကိုစီမံကျင်းပကိုကဲပိုင်ခွင့်ရှိတာ UPDJC ပါအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်ဟိုဘက်စီတဘောရာဒီဘက်စီရဲ့တဘောရာဒီလိုက်တောင်းနေရတယ်ပဲအဲ့လိုဖြစ်နေတယ်ဆိုတာကသိတော့ပုံတတန်တော့သိမှမှန်လို့ဖြစ်နေပါလေ
ရှမ်းဖွဲ့စည်းတွေရဲ့တင်ပြချက်ပေါ်မှာနောက်ပတ်မှာကျင်းပမယ် UPDGC စီဝေးမှာဆက်လက်ဆွေးနွေးသွားမယ်လို့လည်း UPDGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ်
မပြောတာဒီသူတို့ထပ်ပြီးတော့တင်လာတယ်ဆိုတော့ကျွန်တော်ဆုံးဖြတ်တာမရှိသေးဘူးခင်ဗျာရှင်းပြနေဆိုရင်ပထမဆုံးကသူတို့ခုတောင်းတာလည်းပဲဟာခါမှလို့ခုလေအဲ့တော့သူတို့တော့တူပြီးတော့လုပ်မယ်လို့ပြောတာအခုဘယ်လိုပြောနေလဲအဲ့ဒါတော့သူတို့တက်ဆိုင်ရာပြည်နယ်တွေရဲ့ရှင်နေရောက်လို့ထင်တာပဲလေနော်သူတို့လုပ်မဲ့ဒေတာတွေရဲ့လုံခြုံရေးကိစ္စတွေပါရောက်လို့တက်မလို့ပြောတာလေဖြစ်လိမ့်မယ်ထင်တယ်ကျွန်တော်တို့အခုရှေ့ပတ်လို့ဆိုရင်ကျွန်တော် UDPG စီးရခေါ်မယ်လေပေါ်ပြီးဆိုတော့အဲ့ဒီမှာမှကျွန်တော်တို့သိချာသိမယ်ထင်တယ်နောက်အပြောင်းလဲကိုလေ
လာမယ့်မတ်လမှာ27ရာစုပင်လုံညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပသွားရမှာဖြစ်ပါတယ်အဲ့ဒီညီလာခံမတိုင်းခင်မှာတိုင်းနယ်ပြည်နယ်လိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ရာထားပေမဲ့လည်းလက်တွေ့မှာ900နေရာလောက်ပဲကျင်းပနိုင်အောင်မယ်လို့ UPDGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ်အမျိုးသားနိုင်ငံရေးစစ်ဆွေးနွေးပွဲကနေထွက်လာမဲ့ရှမ်းလူမျိုးတွေရဲ့သဘောထားစုစည်းမှုတွေကိုသက်ဆိုင်ရာလုပ်ငန်းကော်မတီနဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတို့ကနေတဆင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံညီလာခံမှာပြန်လည်တင်သွင်းသွားမှာဖြစ်ပါတယ်လက်ရှိမှာကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပိုးအုပ်ကိုပိုင်အောက်ချုပ်ကိုရဒေသတွေမှာကျင်းပပြီးစီးခဲ့ပြီးဘကိုးတိုင်းနေပြည်တော်တောင်ပိုင်းရှမ်းပြည်တပ်မတော် RCS ဒေသနဲ့ချင်းပြည်နယ်မှာကျင်းပဖို့ပြင်ဆင်နေစေချင်နေမှာရှိနေပါတယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ရှမ်းပြည်နယ်နီးတူချင်းပြည်နယ်မှာလည်းအစိုးရကနေတွန်းလှန်ရေးခက်ခဲတဲ့သံတမန်မျိုးမှာကျင်းပခွင့်ပေးထားတဲ့ပုံမှာချင်းမျိုးသားဖွဲ့စည်းတွေကြားမှာပဝင်မကျမှုတွေလည်းရှိနေပါတယ်ခင်ဗျာ